တော့တန်ဆောင်မဖဲဝါလွန်ခဲ့တဲ့နှစ်ပေါင်း200ခန်းကပြည်မြို့မှာမောင်နှမနှစ်ယောက်ရှိတယ်အကိုဖြစ်သူနာမည်ကကိုစံမဲ့ဖြစ်ပြီးညီမဖြစ်သူနာမည်ကတော့မဖဲဝါလို့ခေါ်တယ်သူတို့မှာမိသားတွေမရှိတော့ဘူးဒါကြောင့်ကိုစံမဲ့ဟာညီမလေးမဖဲဝါကိုမိဘတယောက်လို့ပြုစုစောင့်ရှောက်ပေးခဲ့တယ်ကိုစံမဲ့ဟာမဲမှုထမ်းတယောက်ဖြစ်တယ်ဒါပေမဲ့ကိုစံမဲ့ဟာအမြဲလိုလိုအရက်တောက်တက်ပြီးမကြာခဏရံဖြစ်တတ်တယ်။နောက်တော့သူဟာတခိုးတမရရင်းနဲ့ပေါင်းပြီးပြည်မျိုးသားကိုပုံကံမှုကြံစီကြတယ်။ဒီအကြောင်းကိုပြည်မျိုးသားသိသွားတဲ့အခါမှာကိုစံမဲ့ရဲ့အဖွဲ့ကိုဖမ်းဝရမ်းထုတ်လိုက်တယ်။ညီမလေးရေအကိုတို့ထွက်ပြေးမှဖြစ်တော့မယ်။ပြည်မှာဆက်နေရင်အသက်ခံရတော့မှာလို့ကိုစံမဲ့ကညီမဖြစ်သူကိုပြောတယ်။ပြီးတော့သူတို့ဟာညရင်းချင်းပဲလေငယ်လေးတစ်စီးနဲ့အီယာဝတီမြစ်ကိုဖြတ်ပြီးထွက်ပြေးကြတယ်။မောင်နှမနှစ်ယောက်ဟာအီယာဝတီမြစ်တလျှောက်တညာလုံးထွက်ပြေးပြီးချောင်းအင်းအိုင်တပင်တွေပေါများပြီးလူနေနေတဲ့ရွာလေးတစ်အောင်ကိုရောက်တော့အဲ့ဒီမှာပုံရှောင်နေဖို့ဆုံးဖြတ်လိုက်ကြတယ်။ဒီလိုနဲ့ကိုစံမဲနဲ့မဖဲဝါတို့မောင်နှမနှစ်ယောက်ဟာရွာသူရွာသားတွေနဲ့အတူတငါအလုပ်လုပ်ပြီးဆက်နေကြတယ်။ရွာမှာလူနေမှုဘဝကလည်းရိုးရှင်းပြီးချောင်းမြောင်းအင်းအိုင်တွေမှာလည်းငားတွေပေါများတာကြောင့်သူတို့နှစ်ယောက်ဟာတငါအလုပ်လုပ်ရင်းတဖြည်းဖြည်းချမ်းသာလာကြတယ်။ဒါပေမဲ့ကိုစံမဲ့ဟာချမ်းသာလာလေအရက်ပိုတော့ပြီးပိုဆိုးလာလေဖြစ်လာတယ်။မဖဲဝါဟာချောလာပြီးသဘောကောင်းသူဖြစ်တာကြောင့်ရွာသူရွာသားတွေကသူ့ကိုချစ်ခင်လေးစားကြပေမဲ့အကိုဖြစ်သူကိုကြောက်လို့ဘသူမှအနာမကပ်ရဲကြဘူး။တနေ့မှာမမျော်လင့်ပဲကန်ဆိုးတဲ့နေ့တနေ့ကိုရောက်လာခဲ့တယ်။အဲ့ဒီနေ့မှာမိုးရေတဲတဲမဲမဲရွာနေတယ်။မဖဲဝါက"အော်ငါ့ကိုအိမ်ပြန်မလာပဲအင်းဆောင်တဲလေးထဲမှာနေနေတာ၃ရက်တောင်ရှိသွားပြီ။အဆင်ပြေလားမသိဘူး။ငါလိုက်သွားကြည့်ရမယ်။တခါတည်းငါထဲ့ဖို့ချင်းတွေပါယူသွားမယ်"ဆိုပြီးအကိုရှိတဲ့အင်းထဲကိုလှေလေးနဲ့ထွက်သွားတယ်။အင်းနဲ့ရောက်တော့အကိုဖြစ်သူကိုစံမဲ့ကိုမတွေ့ပဲတောက်လက်ဆအရက်ဝိုင်းကိုပဲတွေ့ရတာကြောင့်မဖဲဝါတပင်းတစ်ချက်ချလိုက်တယ်။ငါကိုမိုးရွာတဲ့ဘယ်သွားနေလဲမသိဘူး။သူပြန်မလာခင်ငါ့ရိဖန်ထားရမယ်ဆိုပြီးငါသွားဖန်တယ်။အဲ့ဒီရက်ပိုင်းမှာကိုစံမဲ့ကသူ့ရဲ့အင်းနဲ့ကငါ့ရိနဲသွားတာတခိုးရှိလို့ဆိုပြီးဒေါသထွက်နေတယ်။အရက်တောက်ပြီးမိုးနေတဲ့ကိုစံမဲ့ပြန်ရောက်လာတော့မမမမအင်းနဲ့မငါဖမ်းနေတယ်မဖဲဝါကိုတွေးလိုက်တော့တခိုးထင်ပြီးဓာတ်နဲ့ခုတ်လိုက်တယ်အမှုပြေသွားတဲ့အချိန်မှကြည့်လိုက်တော့သူညီမကိုတတ်လိုက်မိပြီဆိုတာသိသွားတော့အယံကိုစိတ်ထိခိုက်သွားတယ်စိတ်ဓာတ်ကျနေတဲ့ကိုစံမဲဟာအဲ့ဒီနောက်ပိုင်းမှာအရက်ကိုအရင်ကားထက်တောင်ပို့ပြီးတောက်လာတယ်အဲ့ဒီနောက်မှနေတဲ့သူ့ရဲ့လုပ်ဖို့ကင်ဖတ်တွေတငယ်ချင်းတွေကစိတ်သက်သာရာရအောင်ဆိုပြီးရွှေတကုံဖျားကိုသွားဖို့ခေါ်တယ်။တပ်ပယ်လာတဲ့ရွှေတကုံဖျားကိုရောက်တဲ့အခါကိုစံမဲကဘာမှမလုပ်ပဲဒီတိုင်းဟိုကြည့်ဒီကြည့်လုံနေတယ်။ညီလေးဖျားရောက်ပြီလေလို့သူတငယ်ချင်းတွေကပြောလိုက်တယ်။ဖျားမကြော့ဘူးလား။ဘာဖျားလဲဘမလဲဆိုပြီးကိုစံမဲကပြန်မေးတယ်။ကိုစံမဲကဖျားကိုလုံးဝမမြင်ရဘူးဆိုတာကိုသူတငယ်ချင်းတွေသိတော့အံ့ဩတုန်လှုပ်သွားကြတယ်။ကိုစံမဲ့နာကိုလူတွေဝိုင်းလာကြပြီးတော့သူအကုသူကြောင့်ရွှေတကုံဖျားကိုမမြင်ရဘူးဆိုတာအလုံးသဘောပေါက်သွားကြတယ်။ကိုစံမဲ့ဟာအယံရှက်အယံကြောက်ပြီးသူ့ရွာကိုချက်ချင်းပြန်သွားတယ်။ရွာသူရွာသားတွေဟာကိုစံမဲ့နဲ့မဖဲဝါတို့မောင်နှမနှစ်ယောက်အကြောင်းကိုကြားပြီးအယံသနာကြတယ်။ကံမကောင်းစွာနဲ့ပဲညီမဖြစ်သူမဖဲဝါဟာအစိမ့်သေးဖြစ်လို့နောက်ဘဝကိုမကူးနိုင်ဘဲတရေဖြစ်နေခဲ့တယ်။မဖဲဝါဟာရွာကအကြောင်းနိုင်ဖုန်ကြီးကိုအိမ်မက်ပေးပြီးသူ့မှာနေစရာမရှိစားစရာမရှိဝတ်စရာမရှိဘူးလို့ပြောပြတယ်။သူတို့မောင်နှမနှစ်ယောက်အကြောင်းကိုတည်ထားတဲ့ဆရာတော်ဟာမဖဲဝါကိုသူတို့ရွာကအတုတ်တန်မှာနေခွင့်ပြုလိုက်တယ်။အဲ့ဒီအချိန်ကစပြီးမဖဲဝါဟာရွာတုတ်တန်မှာတုတ်တန်ဆောင်အဖြစ်နေခွင့်ရသွားတယ်။သူဟာငငယ်တွေကအရန်ကြိုက်ခဲ့တဲ့အဝါရောင်ဝတ်စုံကိုအမြဲဝတ်တယ်။ တခါတလေရွာသူရွာသားတွေကမဖဲဝါကိုအဝါရောင်ဝတ်စုံနဲ့တွေ့ရတယ်။တာယာဝတီမင်းလက်ထက်ရောက်တော့သူဟာဒီအကြောင်းကိုကြားသိပြီးမဖဲဝါကိုတုတ်တန့်အားလုံးဆောင်ခွင့်ပြုလိုက်တယ်။အဲ့ဒီအချိန်ကစပြီးမဖဲဝါဟာတုတ်တန့်ဆောင်အဖြစ်လူသိများလာတယ်။